Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ9ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းလိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။စနေညအတွက်အစီအစဉ်တွေကိုကျွန်မစုမွန်ကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်။
ဟုတ်ကဲ့ပါရှင်ကျမကတော့ခင်ပြထွေးပါဒီညနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြပြပေးပါမယ်စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်ကဒီရက်ပိုင်းလက်နက်ကြီးတွေနဲ့ဆင်ရတိုးချဲ့ချလာနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်နေကြတဲ့ကုလသမဂ္ဂကပြောပါတယ်နောက်ဘင်္ဂလားဒေ့ရှ်ဘန်ဆန်စာကျွန်းမှာရွှေ့ပြောင်းနေရာချထားတဲ့ရင်ဂျာဒုက္ခသည်တွေကိုကူညီရေးကိစ္စကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြားဒီနေ့သဘောတူညီချက်တရက်လက်မှတ်ရေးထိုးပါတယ်နောက်ထပ်မံကျွန်းနဲ့ညီညာစွာပေါင်းစည်းရအောင်ကြိုးပမ်းသွားမယ်လို့ပြုသမရရှိခြင်းပင်ကဒီကနေ့ထပ်မံကတိပြုပြောပါတယ်ဒီလိုနောက်ဆုံးရသတင်းတွေကြားဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့တူသတင်းပေးပို့ချက်မှာနားဆင်ရမှာကတော့မန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်မှာဖမ်းမိခဲ့တဲ့လက်နက်တွေဟာ KIA ထုတ်ပြန်ဖြစ်တယ်လို့စစ်ကောင်စီကစွပ်စွဲထားတဲ့အပေါ်မှာ KIA ဘက်ကဘယ်လိုတုံ့ပြန်ပါသလဲ
လက်နက်ပြတော့ကျွန်တော်တို့ KIA နဲ့ပတ်သက်မရှိဘူးခင်ဗျာဘေးအဖွဲ့အစည်းကိုလည်းကျွန်တော်တို့ရောင်းပေးတာကူညီပေးတာ
KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးညော်ဘူပါရှင်ဒီလိုမျိုးသတင်းပေးပို့ချက်တွေနဲ့အတူဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းဆောင်မတွေမှာတော့ AI တူပါဉာဏ်ရည်နည်းပညာကိုသုံးပြီးတော့သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့ကြိုးပမ်းနေပါတယ်သဘာဝပတ်ဝန်းကျင်ကနေပြီးတော့ဒီဥရုယာတီပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဘေးရန်နေရီရှောင်ရှားနိုင်ရေးအီတလီကသူတည်တီတွေအာထုတ်ကြိုးပမ်းနေပါတယ်ဒီလိုသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြပခါတွေပေါ်ပေါက်နေတဲ့စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်ကပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းလက်နက်ကြီးတွေနဲ့စစ်အင်အားတိုးချဲ့ချလာနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်တဲ့အကြောင်းနဲ့မြန်မာလူမှုတွေစိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေထပ်မံမကြုံရအောင်နိုင်ငံတကာအသိုင်းအဝိုင်းကတစုတစီတဲ့ဖိအားပေးတုံ့ပြန်ကြဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထပ်မံတိုက်တွန်းလိုက်ပါတယ
် We are gravely concerned by these developments particularly given the intensifying attacks by the military that we've been documenting over the past month in these areas.including killings, raiding of villages and
burning of houses. လက်ရှိဖြစ်နေတဲ့အခြေအနေတွေအထူးသဖြင့်အခုပြောတဲ့ဒေသတွေမှာပြီးခဲ့တဲ့လတဲ့စစ်တပ်ကလူတွေကိုတပ်ဖြတ်ကျေးရွာတွေကိုဝင်စီးနေအိမ်တွေကိုမိရှို့တာအပါအဝင်ဆင့်ရအလုံးရင်းနဲ့တိုက်ခိုက်တာတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်ပါတယ်။တရန်ကလက်နက်ကင်အဖွဲ့တွေတမမဟုတ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုစာနာထောက်ပံ့ပေးနေတယ်လို့သူတို့ယူဆတဲ့ကျေးရွာတွေကိုလက်တုံပြန်တိုက်ခိုက်တာလက်နက်ကင်ခုခံတိုက်ခိုက်နေသူတွေကိုရှာဖွေဖမ်းဆီးတာတွေမှာအခုလိုအင်အားသုံးတိုက်ခိုက်နေတာဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNOCHA ရဲ့ပြောခွင့်ရရာဗီနာရှမ်ဒါဆာနီကမနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတွေမှာကျေးရွာတွေတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေလည်းရှိနေတယ်လို့သူကပြောပါတယ်ဒီလိုအခြေအနေတွေပိုးပြီးတော့မဆိုးရလာခင်မှာကာကွယ်ဖို့အတွက်နိုင်ငံတကာတိုင်းဝန်ကတစုတစီတဲ့တုံ့ပြန်ချဖို့အထူးသဖြင့်အရှိန်အဟွာရှိတဲ့နိုင်ငံကြီးတွေကမြန်မာစစ်တပ်ကိုဖိအားပေးဖို့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ဆောင်ရွက်ပေးဖို့ကိုလည်းပြောခွင့်ရရှာမာဒါဆာနီကတိုက်တွန်းခဲ့ပါတယ်ဒီဥရောပပါလီမန်ကတော့မြန်မာစစ်တပ်နဲ့သူတို့အတွက်ဝင်ငွေရစေမဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေကိုထပ်တိုးအရေးယူဖို့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းတဲ့ဆုံးဖြတ်ချက်တည်းရဲ့ဒီလ9ရက်နေ့ကပဲချမှတ်ခဲ့ပါရရှင်
။မြန်မာနိုင်ငံမှာကြက်ငွေတန်ဖိုးထိုးကျခဲ့တာကြောင့်အ திக တင်သွင်းကုန်တွေဈေးတက်ကုန်ပြီးဆက်စီကနေစားစီအထိအခြေခံကုန်ပစ္စည်းတွေကိုတာမန်လူများစုဝယ်နိုင်ရေးအခက်ကြုံနေကြပါတယ်။မြန်မာငွေနဲ့အမေရိကန်ဒေါ်လာလဲနှုန်းဟာပြီးခဲ့တဲ့လစက်တင်ဘာနောက်ဆုံးပတ်မှာထိုးတက်ခဲ့ပြီးဒေါ်လာကိုကျပ်2900အထိစံချိန်တင်တက်သွားပြီးတော့ဖရီတရဲ့အာဏာမသိခင်ကတည်းကနှစ်ဆနီးပါးတက်သွားခဲ့တာပါ။ဒါကြောင့်လောင်စာစီနဲ့အထူးသဖြင့်စားသုံးစီလိုနိုင်ငံခြားသွင်းကုန်တွေဈေးကလည်း50ရာခိုင်နှုန်းပတ်ဝန်းကျင်အထိထိုးတက်သွားခဲ့ပါတယ်။ရန်ကုန်ကအငှားရင်မောင်းသမားတွေရဲ့ဝင်ငွေတိတိတသာထိခိုက်ခဲ့ရပြီးစီစေးမတက်နိုင်တော့တာကြောင့်အများအပြားဆက်မမောင်းတော့ပဲစီစေးသာပြန်မချရင်ဒီလုပ်ငန်းကိုဆက်မလုပ်နိုင်တော့ဘူးလို့အငှားရင်မောင်းတို့ကဗီဒီယိုကိုပြောပါတယ်။ရတကုန်ကခလေးတောင်ရဖခင်အသက်40ရွယ်တက္ကစီသမားအယ်တိုကကြုံဘူးခဲ့တဲ့များထဲမှာအဆိုးဆုံးပါပဲစက်တင်ဘာလမတန်ခင်တုန်းကတနေ့ဝင်ငွေကျပ်3000မှာစီဘိုးက6000ပဲအခုတော့ဝင်ငွေကမတက်စီစီက2000ကိုခုန်တက်သွားတယ်ကားပိုင်ရှင်ကို1000ကပြန်ပေးရရင်ဘာမှမကျန်တော့ဘူးအခုရက်ပိုင်းတွင် ကာငှားကမြို့လို့တော်တည်တဲ့ဆက်ရှင်တန်းလို့ရနေတယ်လို့ပြောခဲ့ပါတယ်။စားကုန်ဖြတ်မြူသူတွေကလည်းဒေါ်လာငွေလဲနှုန်းတက်လာတာကြောင့်စားကုန်တင်သွင်းဈေးကနှစ်ဆယ်ကနေငါးဆယ်ရဲ့နှုန်းထိတက်သွားချိန်မှာစားသည့်ဈေးကလည်းတပိတ်တာကိုသုံးဆနီးပါးတောင်တက်ကုန်ပြီးအရင်တပိတ်တာကျပ်2000ကနေအခု6000ဝန်းကျင်ထိပဲလို့ပြောဝယ်မြို့ကကုန်တယ်တော်သနက်နေ့ကပြောပါတယ်။အခုလိုစားကုန်ဈေးတွေနှစ်ဆတက် ပါပြီလို့ပြောခဲ့ပါတယ်ခင်ဗျာ
COVID-19 တတိယလိုင်းတန်းကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာစစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7:00နာရီထုတ်ပြန်ချက်အရကတော့လွန်ခဲ့တဲ့24နာရီအတွင်းတက်ခွဲစမ်းသပ်မှုပေါင်း 19,632 ခုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 1,448 ဦးထပ်မံတည်ပြုပါတယ်။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူကတော့36ဦးရှိတဲ့အကြောင်းဖော်ပြထားပြီးဒီကနေ့စီးရင်လည်းပါဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူစုစုပေါင်း 18,000 ကျော်ရှိသွားပါပြီ။ဒီကနေ့အထိတက်ခွဲစမ်းသပ်မှုပေါင်း44တန်းကျော်စစ်ဆေးပြည်စီခဲ့တာမှာရောဂါကူးစက်သူစုစုပေါင်းကတော့4,900,000ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ကျန်းမာရေးကျွမ်းကျင်ပညာရှင်တွေကတော့မြန်မာနိုင်ငံမှာရောဂါရှာဖွေစမ်းသပ်စစ်ဆေးမှုတွေအလုံးလောက်မရှိသေးတာ၊ကာကွယ်ဆေးထိုးပြသူရေအတွက်နည်းတာနဲ့ကျန်းမာရေးစောင့်ရှောက်မှုအားနည်းရတွေကိုချက်ပြပြီးအမှန်တကယ်ကူးစက်မှုနဲ့သေဆုံးမှုအရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်စီရင်ချက်အများကြီးပုံနိုင်တယ်လို့ပြောဆိုကြပါတယ်။ပြီးခဲ့တဲ့ဇွန်လကုန်ပိုင်းမှာစတင်ခဲ့တဲ့ COVID-19 တတိယလိုင်းကြောင့်ဇူလိုင်လအတွင်းမှာကူးစက်သေဆုံးမှုတွေအများဆုံးဖြစ်ခဲ့ပြီးအခုနောက်ပိုင်းကူးစက်သူနဲ့သေဆုံးသူရေအတွက်ရောကျလာတဲ့ဆိုပေမဲ့နေ့စဉ်ကူးစက်သေဆုံးမှုတွေဆက်ရှိနေစေဖြစ်တာမို့ပြည်သူတွေကြားမှာရောဂါအန္တရာယ်မပေါ်စရေးကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။စစ်ကောင်စီကတော့ကာကွယ်ဆေးထိုးအစီအစဉ်တွေတွန်းမြှင့်လှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားပြီးဒီနေ့အတွင်းနိုင်ငံလူဦးရေတစ်ဝက်လောက်ထိကာကွယ်ဆေးထိုးပေးနိုင်ဖို့ရည်မှန်းလှုပ်ဆောင်နေတယ်ဆိုပြီးတော့ပြောပါတယ်။ကျမရဲ့ဌာနစီရင်အရလက်ရှိမြန်မာနိုင်ငံမှာကာကွယ်ဆေးထိုးပြီးသူစုစုပေါင်း8တန်းကျော်ရှိပြီးဒီထဲမှာ3တန်းကျော်ကကာကွယ်ဆေးနှလုံးအပြည့်ထိုးပြီးထားသူတွေဖြစ်ပြီးတော့4တန်းကျော်ကတော့ပထမတစ်ကြိမ်ထိုးပြီးသူတွေဖြစ်ပါတယ်ရှင်
။ COVID-19 ကမ္ဘာကရောဂါကြီးကြောင့်တစ်ကမ္ဘာလုံးမှာစိတ်သက်ကြတာနဲ့အစိုးရလွန်တာတွေတိတိတသာမြင့်တက်လာနေပါတယ်။လက်ဆက်ဆေးပညာရှင်တွေမှာပါတဲ့လေ့လာမှုစာတမ်းတစ်ခုအရအခုလိုစိတ်ကြံစည်ဖြစ်တာကအရင်ခံမှန်းခဲ့တာထက်သိန်းတန်းကနန်းတွေနဲ့ချီပြီးမနစ်ကမြင့်တက်သွားခဲ့တဲ့ဒီထဲမှာအမျိုးသမီးငယ်နဲ့ကလေးငယ်တွေအများဆုံးဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင် 1990 ခုနှစ်ကတည်းကဆိုရင်အခုလိုဖြစ်နှုန်းတွေကိုရှော့ချနိုင်တဲ့နီလန်းထောက်ထားတွေရှိခဲ့တဲ့ကြားကဒီစိတ်ပြဿနာနှစ်ခုလုံးကမကျဆင်းခဲ့ပါဘူးလို့လည်းဖော်ပြထားပါတယ်။ဒါကြောင့်အခုကမ္ဘာကာယောဂါကြီးနဲ့ကျွလာအချိန်မှာနိုင်ငံများပြားအနေနဲ့စိတ်ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုအားဖြည့်ပေးဖို့အမြန်လိုလာနေပြီးဆက်ပြီးလက်ပိုက်ချင်းလို့မရတော့ဘူးလို့ဒီလေ့လာမှုစစ်တမ်းကတိုက်တွန်းထားပါတယ်။အခုလိုအချိန်မှာဘရာဇီးမှာကိုဗစ်ကြောင့်သေဆုံးသူစစ်သူပေါင်း6သိန်းကျော်လာပြီးစစ်သူပေါင်းပိုးတွေ့သူကလည်း 21.5 သန်းအထိဆန်းကျင်တင်သွားပြီလို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်လေ့လာရေးဌာနကမနေ့ကထုတ်ပြန်ခဲ့ပါတယ်။ရုရှားမှာလည်းဩဂုတ်လတလထဲမှာသေဆုံးသူပေါင်း 9,000 နီးပါးရှိခဲ့ပြီးကိုဗစ်စဖြစ်ချိန်ကတည်းကဆိုရင်သေဆုံးသူစုစုပေါင်းက 4,000 ကျော်သွားပြီလို့ရုရှားစီးရင်ဌာနကထုတ်ပြန်ခဲ့ပါလေခင်ဗျာ
View American တန်ကနေစနေညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ပင်ကားပင်လေအော်တွေကဝေးလံခေါင်တည်တဲ့ဘာဆန်ချာချွန်းမှာရွှေပြောင်းနေရာချထားတဲ့ရွှေချာမွတ်စလင်ထောင်တဲ့ချီအတွက်အခြေခံလူဝဲတဲ့အကူအညီတွေပေးနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအရာရှိတွေကြားသဘောတူညီချက်တည်းရဲ့ဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့အကြောင်းရိုက်တာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြပါရစေ။မြေနိုင်ကျွန်းတစ်ခုဖြစ်တဲ့ဘာဆန်ချာချွန်းဟာမုန်တိုင်းနဲ့ရေကြီးရေလျှံမှုတွေမကြာခဏကြုံရလေရှိတာကြောင့်ဒုက္ခသည်တွေကိုဒီနေရာကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေတဲ့ကြားမှာပဲရိန်ဂျာဒုက္ခသည်19,000ကျော်နေပါကိုဘင်္ဂလားဒေ့ရှ်အစိုးရကရွှေ့ပြောင်းနေရာချထားခဲ့တာပါရိန်ဂျာဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကနေထွက်ပြေးလာကြတဲ့ဒုက္ခသည်တတန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေပြီးတော့ဒီထဲက100,000ကျော်လုံးကိုဘာဆန်ချာချွန်းကိုရွှေ့ပြောင်းပေးသွားဖို့ဘင်္ဂလားဒေ့ရှ်အစိုးရကလိုလားနေတာဖြစ်ပါတယ်သုံးလအတွင်းမှာဒုက္ခသည် 8,000 လောက်အထိဒီကျွန်းပေါ်ကိုပြောင်းရွှေ့ပေးသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သဘာဝဘေးစီမံခန့်ခွဲရေးဆိုင်ရာဝန်ကြီးဌာနအကြီးအကဲအရာရှိမိုဟာမက်မူဆင်ကဒီကနေ့ကုလသမဂ္ဂအရာရှိတွေနဲ့သဘောတူညီချက်လက်မှတ်ရေးထိုးပြီးမှသတင်းတောက်တွေကိုပြောပါရစေ။ဒီကနေ့သဘောတူညီချက်အရဘာဆန်ညာကျွန်းပေါ်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကူညီထောက်ပံ့ရေးလုပ်ငန်းတွေမှာကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရအနီးကပ်ပူးပေါင်းဆောင်ရွက်ဖို့သဘောတူထားဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါရစေ။ဒီကနေ့သဘောတူညီချက်ထဲမှာဒုက္ခသည်တွေကိုအကောက်အွယ်ပေးရေးပညာရေးကျန်းမာရေးအသက်မွေးဝမ်းကြောင်းမှုနဲ့လုပ်ငန်းကျွမ်းကျင်မှုဆိုင်ရာသင်တန်းတွေပို့ချပေးတာအပါအဝင်ဒုက္ခသည်တွေအဆင်ပြေပြေနေထိုင်နိုင်ရေးနဲ့
အော်တိုဘာလာကိုရဲ့စနေညရဲ့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးကြပါတယ်ကဘာပေါ်မှာတတိယတန်ဖိုးအကြီးဆုံးဖြစ်တဲ့အယ်ဖာဘက်နည်းပညာကုမ္ပဏီကြီးဟာ
Today, climate change is the most profound risk we face. One that affects our health, our economies, and our future together.
ဥရုယာဒီပြောင်းလဲမှုကအခုကြုံတွေ့နေရတဲ့အကြီးအမားဆုံးအန္တရာယ်ပါ။ကျန်းမာရေး၊စီးပွားရေးဒီကမ္ဘာမြေပေါ်ကကျွန်တော်တို့ရဲ့အနာဂတ်ဒါတွေအားလုံးကိုထိခိုက်နေတဲ့ကိစ္စပါ။ကျွန်တော်တို့ Google မှာကဒီလိုအန္တရာယ်ပြိမဲ့ကိစ္စမျိုးတွေကိုစင်ခေါ်မှုလို့လည်းယူဆတယ်လို့အခွင့်အရေးလို့လည်းမြင်ပါတယ်။မနေ့ကဆိုရင် Google မြေပေါ်လူအင်တာနက်ပေါ်ကရှာဖွေမှု search engine လို့ကျွန်တော်တို့ရဲ့အဓိကထုတ်ကုန်တွေကနေတစ်ဆင့်လူပေါင်း10,000လောက် 2022 မှာပတ်ဝန်းကျင်နဲ့သဟဇာတာဖြစ်တဲ့ရွေးချယ်မှုတွေလုပ်နိုင်ဖို့ကျွန်တော်တို့ကူညီနေပြောခဲ့ပါတယ်ဒီလိုကြိုးပမ်းမှုတွေအားလုံးမှာကျွန်တော်တို့ရဲ့ရည်ရွယ်ချက်က ဒီလိုရွေးချယ်မှုတွေလုပ်ဖို့သူတို့အတွက်ပိုပြီးတော့လွယ်ကူစေဖို့ပါတူတယောက်ချင်းအတွက်ဆိုရင်ဒါလေးတွေကဘာမှမဟုတ်ဘူးထင်ရပေမဲ့ကျွန်တော်တို့ပြီးတဲ့ရွေးချယ်မှုတွေအရေးအတွက်အများကြီးပေါင်းလိုက်လို့ရှိရင်ဒဝါကြီးတစ်ခုလုံးကိုတော်တော်ပြောင်းလဲပေးစေနိုင်ပါတယ
် Alphabet ကုမ္ပဏီရဲ့အမှုဆောင်အရာရှိ Sander Pichai ပြောတော်တာဖြစ်ပါတယ် AI 2.0 ကိုအသုံးပြုပြီးတော့မြို့ပွင့်တွေကိုကားနည်းများနဲ့ချိန်ကိုက်ပြီးတော့ကားရက်ခံထားချိန်အချိန်အတိုးလျှော့လုပ်တာဖြစ်ပါတယ်ဒီစံသက်သုတေသနကဥရောပပြောင်းလဲမှုတိုက်ဖြစ်ရေး Google ရဲ့အစပြုလှုပ်ဆောင်မှုတွေကတခုဖြစ်ပါတယ်ပဝန်းကျင်ရေးရှိရှင်တန်ရက်တည်းဌာနအမှုဆောင်အရာရှိ Kate Brown ကဒီနည်းပညာတင်တဲ့ပတ်သက်လို့အခုလိုရှင်းပြပါတ
ယ် Idling cars they mean wasted fuel and more street level air pollution So we see a really great opportunity for AI to help create a breakthrough change.
ဒီပေါ်နေလုံးလုံးလောက်မရှိတာကပတ်ဝန်းကျင်ကိုပြီးတော့အများပြည်သူကြားမရေးကိုထိခိုက်စေပါတယ်။ကားတွေသွားမနေဘဲနဲ့ဆက်နှိုးပြီးတော့ရပ်ထားရဲဆိုတာတက်စီဖြုံးတာပါပဲ။လမ်းတွေပေါ်မှာလေတုညညာမှုပိုဖြစ်ပါတယ်။ဒီတော့မီးပွိုင်မှာမီးနေမီးစိမ်ကိုလူတွေကတွက်တာမျိုးမဟုတ်ဘဲနဲ့တုပညာရေး AI နဲ့တွက်ဖို့ AI တုတေသနအဖွဲ့ကနှီးတွေ့ထားပါတယ်။ကမ္ဘာအနှံ့မြို့တွေကအဓိကလမ်းဆောင်ကြီးတွေမှာကားအနေအများအခြေအနေနဲ့လိုက်ပြီးတော့မီးနေမီးစိမ်အခြေအနေကိုမှန်မှန်ကန်ကန်တွက်နိုင်ဖို့အခု AI model တခုကိုလေ့ကျင့်ပေးနေပါတယ်။အခုဆိုရင် Israel ကနေရာလေးခုမှာစမ်းကြည့်နေပါတယ်။ဒီမှာစီစားတာနဲ့မီးပွိုင်မှာကြာချင်း30ကနေ20ရာခိုင်နှုန်းအထိတက်တာစေတာတွေ့ရပါတယ်။အခုမှတော့စဆန်းနေတာဆိုပေမဲ့အဲ့ဒီမှာစံနာအခြေအနေကောင်းတယ်ဆိုတော့အခု Rio de Janeiro မှာစဆန်းပါပြီ။တခြားကမ္ဘာအနှံ့မြို့တွေနဲ့လည်းစကားပြောနေပါတယ်။
ကမ္ဘာတတိယတန်ဖိုးအမြင့်ဆုံးကုမ္ပဏီကြီးဖြစ်တဲ့ Google အနေနဲ့သူတို့ရဲ့လွှမ်းမိုးနိုင်မှုကိုအသုံးပြုပြီးတော့ဒီဥရုယာတီပြောင်းလဲမှုအချက်အသေးကိုတိုက်ဖြတ်ဖို့အတွက်သူ့ရဲ့ကုမ္ပဏီဝန်ထမ်းတချို့ကရောဥရုယာတီပြောင်းလဲမှုတိုက်ဖြတ်ရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကရောတိုက်တွန်းနေတာပါသူများတွေဝေဖန်နေတဲ့ Google ရဲ့လုပ်ရက်တွေဖြစ်တဲ့ရင်းနှံကုမ္ပဏီကြီးတွေကိုနှီးပညာရောင်းချတာမျိုးသွားကြီးပူနွေးမှုမဖြစ်ပါဘူးလို့ညှင်းဆိုနေတဲ့ဥရီပြူအမတ်တွေကိုငွေကြေးထောက်ပံ့နေတာရောတော့ကိုတော့ Google ကဘာမှမဖြေရှင်းမနဲ့အခုသူတို့ကပတ်ဝန်းကျင်စင်စစ်မပြတ်ရှင်တန်ရက်တည်ရေးဆိုတဲ့ဘက်ကိုဦးစားပြီးတော့လုပ်နေတာဖြစ်ပါတယ်။အင်းကိုအနှွေးတက်ပေးတာအေးတက်ပေးတာကနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုကိုလျှော့ချနိုင်ဖို့အတွက်တလားကိုလာစဉ်ကြီး10ဒေါ်လာပေးရုံနဲ့သူတို့ထုတ်တဲ့ Nest အပူတိန်တာမိုစတက်ကနေပြည်မြဲဆွဲရင်ဝယ်ပေးနိုင်တဲ့အစီအစဉ်ကိုလာမယ့်ကြတင်းပတ်တွေအတွင်းမှာစတင်မယ်လို့ပြောပါတယ်။တန်ရှင်းလောင်စာပို့ပြီးတော့အသုံးပြုရေး Google ကဆောင်ရွက်မှုကိုတော့ Google ရဲ့ကုန်ပစ္စည်းစီမံခန့်ခွဲမှုဌာနညွှန်ကြားရေးမှူး Dan Brown ကရှင်းပြသွားတာပ
ါ We also need to support the growth of clean energy and that's where Nest Renew Premium comes in Since 2010
တန်ရှင်းလောင်စာပို့ထုတ်လုပ်သုံးစွဲရေးအတွက်လဲထောက်ပံ့လှုပ်ဆောင်မှုလိုပါတယ်ဒီအတွက် Nest Renew Premium ရှိပါတယ်ပြည်မြဲစွမ်းအင်စီမံကိန်းအခု90ကနေစွမ်းအင်စုစုပေါင်း5.5 gigawatt hour ဝယ်ဖို့သဘောတူညီချက်တွေ2010ခုနှစ်ကတည်းကလက်မှတ်ထိုးထားတာလေအခုဆိုကိုဖာကိုအိမ်ကတောင်ဒီတန်ရှင်းလောင်စာပို့အသုံးပြုရမှာဝင်ကူနိုင်ပါပြီတစ်လကို10ဒေါ်လာအကုန်ခံယူနဲ့တင်ကိုအိမ်မှာအမြဲသုံးနေတဲ့ရုပ်ကျင်းလောင်စာလျက်စစ်ပမာဏအတိုင်းအရေးအသေးမြင့်ပြည်မြဲလောင်စာပမာဏကို Google ရဲ့လောင်စာတန်ရှင်းလုပ်ငန်းတွေကနေပြန်ပေးပါမယ်
အဲ့ဒီပြည်မြဲဆွဲနေကတက်ဆက်ပြည်နယ်ကတန်ရှင်းလောင်စာစီမံကိန်းတွေဖြစ်တဲ့ဘီဒယ်လီယားထုတ်ချင်ကြီးနဲ့ရိုးစလန်ဆိုလာနေရာကြီးဆွဲရင်စီမံကိန်းတွေကရရှိမှာပါ။အဲ့ဒီကနေရမယ့်ပတ်စံအများစုကိုတော့ပြည်မြဲဆွဲရင်ဝယ်ယူမှုနဲ့မီတာကပေးဆောင်တဲ့နေရာမှာအဓိကသုံးမယ်လို့ပြောပြီးတော့မီတာကကိစ္စကိုတော့ရှင်းရှင်းလင်းလင်းမပြောသေးပါဘူး။ပြီးတော့ Google Search စာမျက်နှာမှာတည်နေတာတစ်ခုခုကိုရှာလိုက်တဲ့ဆိုရင်ထွက်လာတဲ့အဖြေတွေမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်နိုင်မှုအချက်အလက်တွေ၊လေယာဉ်ခီးစဉ်တွေ၊ကားတွေနောက်ပြီးတော့အိမ်သုံးလျှက်စစ်ပစ္စည်းတွေကနေပတ်ဝန်းကျင်ကိုဘလောက်ရိုက်ခတ်မှုဖြစ်လဲဆိုတဲ့အချက်အလက်တွေကိုပါဖော်ပြထားမှာပါ။လူရင်းနေတဲ့ရွေးချယ်မှုတွေကိုအဆင်ပြေပြေလုပ်ဆောင်နိုင်ဖို့အတွက် Google ကဖန်တီးပေးထားတယ်လို့ကွာလုံးဆိုင်ရာဈေးပွဲဌာနညွှန်ကြားရေးမှူး Stephanie Holden ကပြောပါတယ်
။ We're making it easier for people to see the environmental impact of their travel choices. When you search for hotels on Google, you can see when a hotel has made meaningful commitments to sustainable practices.
ကိုရွေးချယ်တဲ့သွားလာရင်နေရာတွေပေါ်မူတည်ပြီးတော့ပတ်ဝန်းကျင်ကိုဘလောက်ရိုက်ခတ်မှုရှိလဲဆိုတာလွယ်လွယ်ကူကူမြင်နိုင်ဖို့လုပ်ပေးထားပါတယ်။ Google ပေါ်မှာဟိုတယ်တွေရှာရဲဆိုရင်ဘယ်ဟိုတယ်ကတကယ်ထိရောက်တဲ့စင်ကြက်မပြတ်ရှင်သန်ရက်တည်ရေးနည်းတွေကိုသုံးလဲဆိုတာကိုတွေ့ရပါမယ်။ပြီးတော့ Google Flights ဝက်ဆာမျက်နှာမှာလည်းကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုအချက်အလက်တွေကိုတိုက်ရိုက်တင်ပေးနေမှာပါ။လေယာဉ်ခီးစဉ်တွေကို Google ပေါ်မှာရှာတဲ့အခါမှာအဲ့လေယာဉ်ခီးစဉ်တွေကနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ဘယ်လောက်ထွက်လဲဆိုတာတခါလေးပြထားပါလေ
အချက်လက်မှားတွေမပြောင်းလို့တားဆီးဖို့အတွက်တော့ဒီလကစပြီးတော့အင်္ဂလိပ်စပိန်ပြင်သစ်ဘာသာတွေနဲ့ climate change ဥရောပတွေပြောင်းလဲမှုအကြောင်းမင်းမြန်စုံစမ်းမှုတွေကိုကုလသမဂ္ဂရဲ့ရှင်းပြခြင်းနဲ့ဖော်ပြပေးထားမှာပါအခုမီးပွိုင်းစမ်းသပ်မှုကတော့အစ္စရေးနိုင်ငံကဟိုင်ဖာနဲ့ဘီယာရှိဗာမြို့တို့မှာလှုပ်တာဖြစ်ပြီးတော့အစားအဝိုင်းရရှိတဲ့အခြေအနေတွေကိုကျေနပ်လို့ဘရာဇီးလ်နိုင်ငံရီယိုဒီဂျေနေရိုမြို့ကမြို့တော်ရင်ကျောစီမံခန့်ခွဲရေးဌာနအရာရှိတွေသူတို့စီမံလဲ DAI မီးပွိုင်းထိန်စနစ်ကကားချက်တဲ့မြို့တွေအထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ဒီလပိုင်းမှာစစမ်းသပ်မှာဖြစ်ပြီးတော့ဘယ်နေရာတွေမှာလဲဆိုတာကိုတော့နောက်မှကြေညာမယ်လို့ရိုက်တာသတင်းဌာနကပြောပါတယ်ကွာလုံးဆိုင်ရာကုန်ပစ္စည်းပူပေါင်းထုတ်လုပ်မှုဌာနညွှန်ကြားရေးမှူးဆာရာဂျင်းဝီလျံစ်ကအခုလိုရှင်းပြပါတယ
် Eco-friendly routing on Google Maps starts rolling out today in the United States
ဂီဟာစနစ်နဲ့သဟဇာတာဖြစ်တဲ့ Google Maps လမ်းညွှန်စနစ်ကိုအမေရိကန်မှာဒီနေ့ပဲစထုတ်လိုက်ပါတယ်ဥရောပမှာ2022မှာလုပ်ပါမယ်ဒီစနစ်သုံးနာကနေတစ်နှစ်တစ်နှစ်ကာဗွန်နိုင်အောက်ဆိုက်ထွက်ရှိမှုတန်တန်းလောက်ထိလျှော့ချနိုင်မယ်လို့ခန့်မှန်းထားတာပါကားအစီပေါင်းနှစ်သိန်းလမ်းပေါ်ကဖိတ်ထုတ်လိုက်နိုင်တဲ့အနေထားပါအင်တာနက်ပေါ်မှာလျှက်စစ်ကားတွေဓာတ်အားသွင်းမှုနေရာတွေအကြောင်းလာရှာတာဒီနှစ်အမြင့်ဆုံးပါပဲအခုဆိုရင်ကားမျိုးစားတွေအကြောင်းကားထုတ်လုပ်သူတွေအကြောင်းရှာကြည့်ရဆိုရင် hybrid ကားလျှက်စစ်ကားဒါမျိုးတွေပါတွေ့အောင်ထည့်ပေးလိုက်ပါတယ်ပြီးတော့တစ်ကဘာလုံးအနက်မျိုးပေါင်း300ကျော်မှာစပေးစကူတာငှားစီးနိုင်တဲ့အချက်လက်တွေထည့်ပေးထားပါတယ်။သွားလာရင်မှပတ်ဝန်းကျင်နဲ့သဟဇာတာပို့ဖြစ်တဲ့နီလန်းမျိုးတွေ၊ကားတွေ၊လမ်းတွေရှိတယ်ဆိုတာလူတွေပုံနာလည်အောင်လုပ်ပေးလိုက်ပြီးသူတို့ဘဝနေထိုင်မှုပုံစံနဲ့အကိုက်ဆုံးဟာကိုရွေးချယ်နိုင်မှုဖန်တီးထားပါတယ်
။အမေရိကန်ပြည်အောင်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်တက္ကသိုလ်ကမြို့ပြနယ်ပတ်ဝန်းကျင်အင်ဂျင်နီယာဌာနဒါရိုက်တာပေါမာခ်အလက်ဇန်ဒါစတီဗန်နိုဗစ်ကတော့အခုကွန်ပျူတာနဲ့အရင်စမ်းသပ်ကြည့်မှုတွေမှာရင်ကျောကိုချုံဝေ့စေရတော့ဟုတ်ပါတယ်။ဒါမဲ့လည်းရင်ကျောလေပတ်မှုကျွမ်းကျင်သူအင်ဂျင်နီယာတွေမပါဘဲနဲ့နည်းပညာကုမ္ပဏီတခုကဒီကိစ္စကြီးကိုအောင်မြင်ချုံဝေ့အောင်လို့တကယ်လုပ်နိုင်မှာမလားလို့တော့မေးခွန်းထုတ်ထားပါတယ်ရှင်
။ဒါကတော့ AI နည်းပညာကိုသုံးပြီးတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့လှုပ်ဆောင်နေတဲ့အကြောင်းမယေးတဏ္ဍာကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဥရုယာပြည်ပြောင်းလဲမှုကြောင့်သဘာဝဘေးအန္တရာယ်ကနေရှောင်ရှားနိုင်မှုသူတေတီတွေရဲ့အာထုတ်ကြိုးပမ်းချက်ကိုလည်းဆက်ပြီးတင်ပြပေးကြပါမယ်။ဥရုယာပြည်ပြောင်းလဲမှုကြောင့်သဘာဝဘေးအန္တရာယ်ကြီးတွေကနေရှောင်ရှားနိုင်အောင်လို့အီတလီနိုင်ငံကသူတေတီတွေကြိုးပမ်းနေကြပါတယ်။ Vercinalis တောင်ကြားတွေကဂရဝန်ရေခဲလွှာတွေဟာနှစ်စဉ်နှစ်တိုင်းအေးပျော်ကြလာနေပါတယ်။နှင်းလျှောစီးတဲ့သူတွေကြားမှာရေပန်းစားတဲ့နှင်းလျှောစီးစခန်းတွေမှာလည်းနှင်းတူတွေနဲ့အစာထိုးနေရပါတယ်။ဒါရီမကတခြားနိုင်ငံတွေလိုပဲဆိုးဝါးပြင်းထန်လာတဲ့မိုးကောင်ရေချမှုရေကြီးရေချမ်းမှုတွေနဲ့ရင်ဆိုင်ရမယ့်အလားအလာတွေလည်းရှိနေပါတယ်။ဒါတွေကိုရှောင်ရှားနိုင်ရေကိုအီတလီနိုင်ငံကသူတေတီတွေကအာထုံကြိုးပမ်းနေကြတာပါ။ AB သတင်းကိုအခြေခံပြီးနန်းလောင်ပြောပြပေးပါရှင်။
တစ်ချိန်လုံးကတော့နှင်းလျှောစီစခန်းတွေမှာနှင်းတွေနဲ့ဖုံးလွှားနေတတ်ပေမဲ့လို့အခုချိန်မှာတော့နှင်းတွေအစားညိုညင်းညင်းကြောက်တောင်ဆောင်တွေကိုတော့အထင်ရှားတွေ့နေရပါတယ်။ဩစတြေးလျနိုင်ငံနဲ့နယ်ချင်းဆက်ဆံနေတဲ့အီတလီနိုင်ငံကဂါဗန်ရေခဲလွှာရေရှိယာဖဲလ်စီနိုင်ယယ်တောင်ကြားဒေသကနှင်းလျှောစီစခန်းကတော့စက်တင်ဘာလမှာပြန်ဖွင့်ခဲ့တဲ့တခုတည်းသောစခန်းဖြစ်ပါတယ်။ဒါပေမဲ့လည်းနှင်းအစ်စ်တွေနေရာမှာနှင်းအတုတွေနဲ့အစားထိုးထားရတာပါ။နှစ်တိုင်းလိုလိုနှင်းတွေအကျနေလာတာကြောင့်လဲနှင်းအတူတွေတုံနေရတာပါနှင်းလျှောစီသမားတွေပျော်ရွှင်မှုရှိရေးဆိုတာထက်ပိုးပြီးတော့အရေးကြီးတဲ့ပြဿနာရှိနေတယ်လို့ဘောဇနိုတက္ကသိုလ်ကပညာရှင်တွေကပြောပါတယ
်ci stiamo tropicalizzando sostanzialmente e questo pone dei grossi interrogativi
ဒီကရာသီဥတုကပူပိုင်းဒေသကအခြေအနေလိုဖြစ်လာပါတယ်ရှေ့ဆက်ဘာဖြစ်လာမလဲဆိုတဲ့မေးခွန်းတွေလည်းတတိကြီးထွက်လာပါတယ်အပူချိန်တိုးလာတဲ့အမျှပင်လယ်ရေမျက်နှာပြင်အထက်ကရေခဲတွေအေးပြော်လာပါလိမ့်မယ်ဒါကြောင့်လဲဒီကဲလွာတွေအရေးပြောလာမယ့်ကိစ္စရှောင်လွဲလို့မရနိုင်ပါဘူးဒီအဖြစ်အပျက်မျိုးတွေကိုပြည်တွင်းပြည်ပသတင်းစာတွေရုပ်မြင်သံကြားတွေပေါ်မှာနေ့စဉ်နဲ့အမျှမြင်နေရတာပါကျွန်တော်လို့ဖို့ကံပဲမိုးလို့သားပညာရှင်အတော်များများကလည်းကြောက်ွယ်လူနီးဖြစ်နေတဲ့ရေကဲလွာတွေကိုကလေးတွေမြင်ဘူးအောင်အခုနေခေါ်ပြထားပါဆိုပြီးပြောနေကြပါတယ်နောက်ထပ်15နှစ်အနည်း20လောက်တွင်ရေကဲလွာတွေကြောက်ွယ်သွားမယ့်အခြေအနေရောက်နေပါပြီ
တောင်ပိုင်း South Tyrol အရက်ကရေအားလျက်စစ်ဆက်ယုံ30လေးခုကိုခန့်ခွဲနေတဲ့ Alpiria ကုမ္ပဏီရဲ့ထောက်ပံ့ကူညီမှုနဲ့ပမောက်ခရိုဂီတီကရေတိုးရေရှည်ကာလအတွက်ရေရရှိနိုင်ရေးသုတေသနအလုပ်နေပါတယ်။ရေအားလျက်စစ်ဆက်ယုံအတွက်လိုအပ်တဲ့ရေအရင်းမြစ်တွေကိုကြိုတင်ခန့်မှန်းနိုင်ဖို့သုတေသနအလုပ်နေတာဖြစ်တယ်လို့အကောင်ဆုံးနေလန့်တွေနဲ့စွန့်အင်ထုတ်လုပ်နိုင်ရေးဝင်ငွေအများဆုံးရရေးလေ့လာစုစမ်းနေတာပါ။2019ခုနှစ်ကစပြီးတော့ရေခဲလွှာတွေအကြီးပြားကစီးထွက်လာတဲ့ရေပမာဏကိုပမောက်ခရိုဂီတီနဲ့အဖွဲ့ကတိုင်းစားလာကြတာပါ။ ပြည်သူကလာတဲ့လျှောက်စုစုပေါင်းတိုးလောင်းထားနိုင်တဲ့ရေပမာဏအားလုံးရဲ့40%ခန့်နှုန်းလောက်ကကရာဝန်ကြီးခဲမြစ်လိုနေရာကနေမြစ်ဖြားခလာရဖြစ်ပါတယ်။
ဆောင်းရာဒီကာလာတဲ့လျှောက်စုဆောင်ထားတဲ့ရေတွေကိုရေအလွယ်ဆုံးအချိန်ဖြစ်တဲ့နွေရာသီမျိုးမှာလှုပ်ပေးပါတယ်။အချိန်ချိန်မှာဒီရေတွေမရှိတော့ဘူး။ရေခဲလွှာတွေလည်းဆက်ပြီးအရေးပြောနေမယ်။ဥရယာဒီဒေါင်းလမ်းမှုကြောင့်အပူချိန်ပြင်းတက်နေမယ်ဆိုရင်နီးပြူဟာအရာအရေးပါတယ်။ဒီလိုရေတူလောင်ကန်တွေလည်းရှိတော့မှာမဟုတ်ပါဘူး။ဒီကိစ္စကိုစပြီးစဉ်းစားဖို့လိုပါပြီ။
ခုချိန်မှာတော့ရေခဲတောင်တွေကနေလက်ရှိစီးဆင်းလာတဲ့ရေတွေကိုရေအားလျှက်စစ်တအားပေးစေအောင်နေမှာအသုံးပြုနေပါတယ်။တချို့ရေတွေကတော့မနစ်ကကြားထားတဲ့နှင်းတွေအရေးပြောလာတာပါ။ဥပမာပြောရရင် Lake Barangu ရေကန်ကြီးမှာလည်းမကြာခင်တပြေပြေရေကျလာတဲ့လို့လာမဲ့ဆယ်စုနှစ်တည်းအတွင်းလက်စစ်တအားထုတ်လုပ်ဖို့ဒါမှမဟုတ်လူတွေအသုံးဖြစ်ဖို့မရှိမဖြစ်လိုအပ်တဲ့အဖိုးတိုင်းကြီးမျိုးတစ်ခုဖြစ်လာနိုင်ပါတယ်။
အပူချိန်တိုးလာတာနဲ့အမျှနှင်းနောင်တွေပေါ်မှာနှင်းတွေအကျနေပြီးတော့တောင်ထိပ်ကနေမိုးနဲ့ရေတွေရုတ်တရက်ပိုးပြီးတော့စီးဆင်းလာနိုင်တဲ့အတွက်လည်းရေကြီးရေရှမ်းဖြစ်လာနိုင်ပါတယ်။စစ်သားသုံးတော်မင်းဆိုတဲ့လူမျိုးရှိတဲ့ဒေသတွေရင်းစင်စင်စီစုပ်ပြုတ်ဆင်းဖွဲ့စီးနေပြီးစီးကြတဲ့ဆန်တဲ့အတွင်ပြင်ထန်လာတဲ့တဘာဝဘီးရင်တွေဆိုင်ရာအဖြစ်ပြက်တွေခက်စစ်စစ်တွေ့လာရပြီးအန ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ကျွန်တော်အသုံးချနေတဲ့ပုံစံပြောင်းလိုက်မယ်ဆိုရင်တော့လူသားတွေအနေနဲ့ကဘာကြီးကိုကဲတင်နိုင်မှာပါ။ကိုယ်အသက်ရှင်နေထိုင်တဲ့ကာလကိုပဲစဉ်းစားနေလို့မဖြစ်ပါဘူး။အနာဂတ်မျိုးဆက်အတွက်ထက်စဉ်းစားပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တန်ဝင်ထုတ်လုပ်မှုမြင့်တက်နေတဲ့ကိစ္စကိုချင်းကျဆောင်ရမှာဖြစ်ပါတယ်။ခန္ဓာဝင်တန်ဝင်ထုတ်လုပ်မှုကိုကန့်သတ်လိုက်မယ်ဆိုရင်ကမ္ဘ
ထပ်မှုနဲ့ရေးကြီးရေးရှမ်းမှုတွေကိုပါရှောင်လန်းနိုင်မှာဖြစ်ပါတယ်။တင်ချာနေရတဲ့တွေ့ချက်ပြီးတော့ရေးစီစဉ်လှောက်ရှားပုံကိုခမန်းနေရုံနဲ့မလုံလောက်တဲ့အတွက်တက်ခွဲခါမှာအခုတွေ့မြင်နေရတဲ့နမူနာအတိုင်းအရင်ဦးဆုံးပုံစံချပြီးတော့လေ့လာဖို့လိုတယ်လို့လည်းသူတည်စီတွေကပြောပါတယ်။ဒါကတော့စံကန်ဒီလိုအရက်ကအကစားယုံအောင်မှာစောင့်မဲ့လှိုင်ကောင်းကြီးရဲ့ပုံစံတူဖြစ်ပါတယ်။မိုးတဲထ
ါတယ်
။ရေတွေကြီးလာတဲ့အခါမြုံးပါလာတဲ့အပြည့်အစီအပိုင်းစားတွေတစ်ကိုင်းတွေကိုပထမဆုံးရေစစ်ကံကဆေးရုံထားမှာပါ။ဒုတိယအဆင့်မှာတော့ရေစီးဆင်းမှုအားနဲ့အောင်ဖန်တီးထားပြီးတော့ဆက်စတိုမြစ်ထဲရေတွေထိန်းချုပ်ပို့လို့ဖန်တီးထားပါတယ်။ဒါဆိုရင်တော့အနီးအနားမှာရှိတဲ့မိုးဆိုမြို့ထဲရေတွေရောက်လာတော့မှမဟုတ်ပါဘူး။ဥရုယာတီပြောင်းလဲမှုကိုကမ္ဘာနေရာဆုံးမှာရင်ဆိုင်နေရတာဖြစ်တဲ့အတွက်တဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုအနည်းငယ်တည်းမြနေအောင်အကုန်ကျနေတဲ့နီလာရှာဖွေဖို့လိုတယ်လို့လည်းသုတေသီတွေကပြောပါတယ်။ရည်ကြီးရရှာမှုတားမြစ်နိုင်ဖို့အဆောက်အုံကြီးတွေဆောက်လုပ်နိုင်တယ်ဆိုပေမဲ့လို့မြေအနေအထားနဲ့တဘာဝပတ်ဝန်းကျင်တမကစီးပွားရေးတွေကိုပါထိခိုက်နိုင်တယ်လို့ရည်ရှိခံမှုလည်းသိမ့်မလွယ်ဘူးလို့လည်းထောက်ပြကြပါတယ်။ဒါကြောင့်လဲပမောက္ခလာချာတို့ကတော့တဘာဝပတ်ဝန်းကျင်နဲ့လူသားစုအပေါ်ထိခိုက်မှုမရှိတဲ့နီလာနဲ့ရှာဖွေလုပ်ကိုင်နေကြတာပါ။အကောင်ဆုံးရလထွက်ဖို့ကြိုတင်ပြင်ဆင်မှုတွေကအဓိကကြတယ်လို့လည်းသူတေတီတွေကထောက်ပြကြပါတယ
်။ဥရုယာပြည်ပြောင်းလဲမှုကြောင့်တဘာဝဘေးအန္တရာယ်ကြီးတွေကနေရှောင်ရှားနိုင်ရေးသူတေတီတွေကြိုးပမ်းအားထုတ်နေကြတဲ့အခြေအနေကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့မန္တလေးမှာဖမ်းမိတဲ့လက်နက်တွေဟာ KIA ဒုတ်ဖြစ်တယ်ဆိုတော့စစ်ကောင်စီရဲ့ဆွဆွဲချက်ကို KIA ဘက်ကနေပြီးတော့ညှင်းချက်ထုတ်လိုက်တဲ့သတင်းကိုတင်ဆက်ပေးဖို့ရှိပါတယ်။ VOA American အတန်ရဲ့တနင်္ဂနွေစနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်အစီအစဉ်စနေညဆွေးနွေးကနေသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA American အတန်ရဲ့အတန်လွှင့်အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှင့်နေချိန်မှာကြားရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှနားဆင်နိုင်ပါတယ်
VOA အမေရိကန်အသံရဲ့စနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် အခု ဒုတိယ ပိုင်း 나 ရွယ် မှာ တော့ စနေ ည တိုင်း တင်ဆက် ပေး နေ ကြ အပတ်စဉ် ကဏ္ဍ တွေ ဖြစ် တဲ့ ဒုအ တန် အစီအစဉ် နဲ့ စနေ ည ဆွေးနွေး ခန်း ကို တင်ဆက် ပေး ဖို့ ရှိ ပါတယ် အရင် ဆုံး တော့ မြန်မာ နိုင်ငံ ဆိုင်ရာ သတင်း ပေးပို့ ကြ တဲ့ ပုဂ္ဂိုလ် တင်ဆက် ပေး ခြင်း ပါတယ် မန္တလေး တိုင်း ဒေသ ကြီး အမရပူရာ မြို့နယ် မှာ ဖမ်းမိ ခဲ့ တဲ့ လက်နက် တွေ ဟာ KIA ဒုတ်တွေ ဖြစ် တယ် လို့ စစ် ကောင်စီ က ဆွဆွဲ ထား တဲ့ ပုံ မှာ မဟုတ် မှန် ဘူး လို့ KIA ဘက် က ပြန် ပြီး ညင်း ပါတယ် တဆက် တည်း မှာ ပဲ ကချင် ပြည်နယ် ထဲ မှာ တော့ တိုက် ပွဲ တွေ က ဆက် ဖြစ် နေ ပါတယ် မိုးညင်း မြို့နယ် မှာ တော့ KIA ရှေ့တန်း တပ် စခန်း ကို စစ် ကောင်စီ ဘက် ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ် ဒီလိုမျိုးလက်နက်ဖမ်းဆီးမှုတွေ တိုက်ပွဲတွေရဲ့အခြေအနေ ရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
မန္တလေးတိုင်းဒေသကြီးအမရပူရာမြို့နယ် ကန္နာလန်ရွှေကျက်ရဲ့ဖျားနီးမှာ စီတဲရင်စည်းကိုဒီလ 9 ရက်နေ့က လူမျိုးရေးတပ်ဖွဲ့ကစစ်ဆေးတာမှာ မောင်းမြန်တနက်အလက်200 စက်တနက်အလက်20 ခွင်ပုံ89 လုံး ကြီးစံ 3000 ကျော်နဲ့ ကြီးအိမ် 54 ခု စတာတွေဖမ်းဆီးရမိကြောင်း စစ်ကောင်စီကသတင်းထုတ်ပြန်ခဲ့တာပါ ဖမ်းဆီးရမိတဲ့လက်နက်တွေဟာ KIA ထုတ်တဲ့လက်နက်တွေဖြစ်ဖော်ပြထားပေမဲ့ KIA
တင်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့ဒါကိုညင်းဆိုပါတယ်ဒီလက်နက်တွေကတော့ကျွန်တော်တို့ KIA ဖွဲ့အစည်းကိုလည်းကျွန်တော်တို့ရောင်းပေးတာတွေကိုမြင်ပေးတာတွေအမှမရှိဘူးအဲ့ဒါကြောင့်အတက်ကအမေရဲ့ဒီနေ့ကြီးငယ်တွေအားလုံးကတော့ကျွန်တော်တို့ KIA ခေါ်နေတော့ဘာမှပတ်သက်မှုမရှိဘူးခင်ဗျာဒီလက်နက်တွေကတော့များအရှိပါတယ်
ကျွန်တော်အဲ့လိုပဲပြောလို့ပါတယ်ဒီလက်နက်တွေကိုစီတယင်းအကန့်ငါးကန့်အနက်ကနောက်ဆုံးအကန့်မှာအန်ဝက်နဲ့တဲလာတာဖြစ်ကြောင်းနဲ့ဖမ်းဆီးရမိတဲ့တရက်ခန်းကိုစစ်ဆေးမင်းမြန်းလျက်ရှိပြီးသတင်းဆက်ထုတ်ပေးသွားမှာဖြစ်ကြောင်းစစ်ကောင်စီကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဩဂုတ်လကလည်းမန္တလေးတိုင်းဒေသကြီးမရယာမြို့နယ်ပန်းရရွာနီးမန္တလေးမိုးကိုကားလမ်းမှာ ဒီကမိကဥပါရေဒီတော်တွေမှာပဲကချင်ပြည်နယ်မိုးနှင်းမြို့နယ်အင်းတော်ကြီးဘက်နဲ့ဖားကန်မြို့နယ်လီလိုလမ်းမပေါ်မှာတိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်ပြီး
ဘုံမူကြီးနော်ဘူးကအခုလိုဆက်ပြောပါတယ်တိုက်ပွဲကတော့ဒီတော့ခြေသက်မှာတိုက်ပွဲရှိပါတယ်အတိုက်ပွဲတော့မဟုတ်ပါဘူးစစ်ကောင်စီဘက်ကလည်းကျွန်တော်တို့ခေတက်ရင်း26ရက်8နှစ်နေတဲ့မှာဒီနေ့လာတော့ပူးချေတာရှိပါတယ်မြေလေတော့ပေါ့နော်အဲစစ်တမ်းကြီး၄၅မိနစ်ဝန်းကျင်တော့ပါလာမှာပူးချေတာရှိပါတယ်နောက်အခုရှိတာကတော့ဟိုလီတူလမ်းတက်မှာဒီနေ့လက်ဆက်ဒီမှာလမ်းငုံချုံရေရွတ်ဖွဲ့တွေန
ဒီနေ့ဒီစိတ်တော့အများရှိသေးဘူးလို့ပြောပါတယ်ဖာကန်ဒေတာကန်တူးကဖာကန်မြို့နယ်တွင်တိုက်ပွဲဖြစ်တဲ့အခြေအနေကိုအခုလိုပြောပါတယ်ဒီမနေ့ဦးနိုင်ရောက်ကလေးကနေသူကဒီကအတန်ကြားလိုက်ဂျန်နီကလည်းအတန်ကြားဂျန်နီကလည်းအရင်းနဲ့ရှိတယ်ဒေတာတွင်သတင်းမီဒီယာတွေကတော့မိုးညင်းမြို့နယ်ရင်းတော်ကြီးဘက်မှာစစ်ကောင်စီကဂျဲလီယင်နှစ်စီးနဲ့ဒေဂျင်တဲမနဲ့ဘုံကျဲတက်ခိုက်ခဲ့ကြောင် ကမိုင်းခွဲတိုက်ပွဲဖြစ်ကြောင်းဖော်ပြပါရယ်ပြီးခဲ့တဲ့တောက်ကြနေ့ကတော့နောင်မီကြီးရွာနဲ့မန်ပန်ရွာအကြားမှာတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ကမန်ပန်ကြီးရွာအတွင်းကိုလက်နက်ကြီးလက်နက်ငယ်နဲ့ပစ်ခတ်ထားကြောင်းဖျားကြောင်းဝင်းတွေကနေအိမ်တလုံးနဲ့ကားစီးပျက်စီးခဲ့ကြောင်းဒေသခံတွေကပြောပါရယ်အဲ့ဒီပစ်ခတ်မှုဖြစ်ပြီးတဲ့နောက်မန်ပန်ရွာသားတွေဟာနမ်မီမျိုးပဲတင် Gun Laurega Sabi, Taiburi, Zedai Sudru Pinirawa, Didagan Rigaro, Tanaibaku, Ludu Lene, Kayane, Yeka Pure, Sejongrigo, Kiaiga, Bawane, Abian Kima, Jabja, Takeda, Pianajo, Donga Javaritmia.
ကချင်ဘက်ကစီရေးအခြေအနေကိုကြကြတဲ့ပြပြပေးခဲ့တာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့မြန်မာနိုင်ငံတိုင်းဒေသကစိတ်ဝင်စားစရာဖြစ်ပျက်တွေကိုတင်ဆက်ပေးနေတဲ့ဒုတ်တန်စီစဉ်နားဆင်ရအောင်ပါ
မင်္ဂလာပါရှင် မြန်မာနိုင်ငံတော်မှာရှိတဲ့ ရုပ်ခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတ်တန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါမယ်။ဒီအစီအစဉ်ကိုဖောင်ဒေးရှင်းယူဝန်တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မုန်းကြီးနေနဲ့ကရင်ပြည်နယ်ကတီတီအမ်မဝင်ထားတဲ့တိုင်းရင်းသားဖတာစကားတင်ဆက်ရစီရမှာဒီဟာသူတို့လာစာဘာကြောင့်အကြောင်းကြားခြင်းမရှိဘဲလုံလောက်ဖြတ်တောက်ထားတာလဲဆိုတာ
ဒီဆောင်မကို Moon News Agency ကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
မွန်ဒီနယ်ကအစိုးရစာတင်ကြောင်းတွေမှာအလုံးလုံးနေတဲ့တိုင်းရင်းသားဘာသာသင်နေစာလပေးဆရာဆရာမတွေဟာဇူလိုင်လကစပြီးလက်စာမရတော့ဘူးလို့ဆရာမတချို့ကပြောပါဗျ။ကျွန်တ
ော်ကမြန်မာပေါ့ပါတော့တော့ကျွန်တော်ကတော့ချွန်း
အခုဆိုလက်စာမရတာ3လရှိတော့မှာပေါ့နော်။မရတဲ့အကြောင်းကိုလည်းဘယ်သူမှပူပွေလင်းလင်းမပြောဘူး။ကြားအောက်ကလည်းသိချာမသိဘူး။အကယ်လို့ရရင်သူတို့ပေးမှာပဲ။မရလို့မပေးတာပဲဖြစ်မယ်။ကြားမဖွင့်လို့မပေးတာလည်းဖြစ်ချင်းဖြစ်မယ်။
မွန်ပြည်နယ်တံဖြူစရမြို့နယ်ပင့ရွာကနေစာဆရာမတူပြောပြထားတာပါ။ဆရာမကနေစာဆရာမလုပ်နေတာ3နှစ်ရှိပြီဖြစ်ပါတယ်။မွန်ပြည်နယ်ကနေစာဆရာဆရာမတွေဟာပြီးခဲ့တဲ့နှစ်ကလေးကနေအခုနှစ်ကျောင်းစာဖွင့်တဲ့ဇွန်လအထိလစာရရှိခဲ့ပါတယ်။ကိုဗစ်တရားလှိုင်းပြင်းထန်မှုတွေကြောင့်ဇူလိုင်လမှာပြန်လည်ကျောင်းပိတ်လိုက်ရခြင်းကစပြီးတော့လစာမရတော့ဘူးလို့ပြောပါတယ်။
ဒါလည်းစတတ်တဲ့မကကကံအမဘာရဟံဒီကုန်ရရနိုင်က
ွာရမန်ပြောရမယ်ဆိုရင်ကိုရဲ့လောက်အခကိုတော့ရချင်တယ်။တရင်သားတယောက်အနေနဲ့တန်းသူကိုရေးရချင်တယ်။ကျွန်တော်တို့အကြောင်းမတော်လို့ကျွန်တော်တို့ပြက်ပတ်လို့လက်စားမရတာတမျိုးပေါ့လေ။အခုကယောဂါကြောင့်ကြောက်ပတ်ရတာဖြစ်တဲ့အတွက်လက်စားတော့ပေးသိတယ
်။တံဖြူစဲမြို့နယ်ထဲကဖြစ်တဲ့နှစ်ကန်းရွာတရင်သားဘာသာစကားတင်ကြားပေးတဲ့ဆရာဖြစ်ပါတယ်။အရင်ကနေစာလပေးစာဆံမတွေကိုကြောင်းတက်ရက်တာလစာပေးပါတယ်။ဒါပေမဲ့ကိုဗစ်ကယောဂါကြောင့်ကြောင်းပိတ်ထားရတဲ့2020ဇူလိုင်လကစပြီးကြောင်းတွေပြန်ပိတ်ထားပေမဲ့ကြောင်းတက်ပြက်ကတိုင်အတိုင်းလစာပေးနေတာဖြစ်ပါတယ်။ပိုင်းရင်းသားဒေသတွေမှာကလေးငယ်တွေမိခင်ပါတာစကားကိုတက်မြောက်ဖို့အတွက်ရည်ရွယ်ချက်နဲ့2013ခုနှစ်ကစပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့ပိုင်းရင်းသားဘာသာသင်ဆရာဆံမတွေကိုခန့်အပ်ထားခဲ့ပါတယ်။အကြောင်းဖြစ်နေတဲ့တိုင်းရင်းသားတွေနဲ့ဆက်ဆံရေးတိုးတက်အောင်ဆိုပြီးတော့ NLD အစိုးရလက်ထက်မှာတိုင်းရင်းသားရေးရကော်မတီကို2016ခုနှစ်ကတည်းကဖွဲ့စည်းထားပြီး2019-2018မှာတော့တိုင်းရင်းသားဘာသာသင်ဆရာဆရာမတွေရဲ့လစာကိုအဲ့ဒီကနေတက်စီလွှဲပေးခဲ့ပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ကော်မတီရဲ့အခန့်ကဏ္ဍကလည်းငြိမ်သက်နေပါတယ်။နေစာလပေးတိုင်းရင်းသားဘာသာသင်ဆရာတွေမှာသင်ကြားရေးအကူ Teaching Assistant နဲ့ဘာသာစကားသင် Language Teacher ဆိုပြီးတော့နှစ်မျိုးရှိပါတယ်။သင်ကြားရေးအကူတိချင်းအစ်စတန့်တွေကကြတော့အချိန်ပြည့်ကြောင်းတက်ရတာဖြစ်ပြီးတရက်ကို4800ကျပ်နဲ့တစ်လကို9600ရရှိပါတယ်။ language teacher တွေကတော့တစ်နှစ်ကိုတစ်ချိန်သာသင်ကြားပေးနေရတာဖြစ်ပြီးတစ်လကို3000ကျပ်ထောက်ပံ့ပေးနေတာဖြစ်ပါတယ်။လက်စာအနေနဲ့များများဆဆမဟုတ်ပေမဲ့မျှော်လင့်မိတယ်လို့ကရင်ပြည်နယ်ကဆရာမတဦးကပြောပါတယ်
။ဘာသာတော့ဘာသာတော့ကောင်းတယ်ကောင်းခင်မတိပေါ့မဖွေးတယ်အစား
ဆန်ကတော့ကြောင်းဖွင့်သေးတယ်။ကိုကတော့ရမယ်လို့ထင်နေတယ်။ကိုပိတ်တာလည်းမဟုတ်ဘူး။သူတို့ကပိတ်တာလေ။ဒီနှလားအတွက်ရမယ်လို့ထင်တာပေါ့။တကယ်လို့လစာရမယ်ဆိုရင်ချောင်းချောင်းလေးလေးရှိရပါတော့။အခုကတော့အခက်ခဲဖြစ်တယ်
။နှစ်ကန်းရွာဆရာကလည်းအခက်ခဲတွေကြာရုန်းကန်နေရပါတယ်။
น้ำอาเตะไปยี่ก็มาโคกบนป่วยนั่นยี่ก็มาแล้วก็คนมันก็ดีเจ้าดี
เยซูยาละแท้ก็တော့ကျွန်တော်တို့လူနေစာလာပေးစရာတွေလည်းလှစားရတယ်ဆိုတော့အခုချိန်မှာလူတိုင်းလက်သိတယ်လေကောင်းစင်းနောက်တွေကလက်သက်လှစားလည်းမရဘူးဆိုတော့စာဝတ်နေရဲ့အတွက်အခက်ခဲဖြစ်တယ
်အခြေခံပညာဦးစီးဌာနကနေဩဂတ်စ်လ26ရက်နေ့မှာထုတ်ခဲ့တဲ့စာအရာကတော့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာတာဝန်ထမ်းဆောင်နေတဲ့အခြေခံကျောင်းတွေကတိုင်းရင်းသားဘာသာသင်ဆရာဆရာမတွေလောက်အားခရံပုံငွေတွေကိုခွဲဝေခွင့်ပြုပြီးဖြစ်ကြောင်းအကြောင်းအမျိုးမျိုးကြောင့်ဆက်လက်တာဝန်ထမ်းဆောင်ခြင်းမရှိတဲ့ဆရာဆရာမတွေရဲ့လောက်အားခပူရှံငွေပဏာငွေကြက်တန်ပေါင်း983တန်း၄သိန်းကျော်ကိုသက်ဆိုင်ရာပညာရေးဌာနမှညွန်ကြောက်တွေကပြန်လည်ရုပ်သိမ်းလိုက်တယ်လို့ထုတ်ပြန်ထားပါတယ်။စွန်လကလေးကနေစာလပေးဆရာတွေရဲ့စည်ရင်းကိုကောက်ခဲ့ပါတယ်။နေစာလပေးဆရာဆရာမတွေဟာကြောင်းတက်မှတာလစာရတာဖြစ်တဲ့အတွက်ကြောင့်ကျန်းဖွေချင်စင်းကောက်ရမှာမပါရှိတဲ့အတွက်ပိုရှံတဲ့လဆာတွေပြန်ရုပ်သိမ်းတာဖြစ်တယ်လို့တိုင်းနာရေးရကော်မတီဝင်ဟောင်းတူရဲ့ပြောပြချက်အရသိရပါတယ
်စင်းကောက်တယ်ဆိုတာကျမတို့လည်းမသိဘူးဘလို့စင်းကောက်တယ်ဆိုတာလည်းအတိအကျမသိဘူးတကယ်လို့အကြောင်းမတက်လို့လဆာမပေးဘူးဆိုရင်6လပိုင်းနဲ့ကမရဘူးလေအခုကကြတော့6လပိုင်းကရပြီးတော့မှဖြတ်လိုက်တာဆိုတော့ဘာကြောင့်လဲတော့မသိဘူး
လစာရက်ဆိုင်ခံထားရတဲ့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကဆရာမတဦးပြောပြထားတာပါမြန်မာနိုင်ငံကအခြေခံပညာဆရာဆရာမတချို့ဟာအာဏာရှင်လက်အောက်မှာအလုံးမလုံးချင်းတဲ့အတွက်ကြောင့် CDM လုပ်ခဲ့ကြပါတယ်အဲ့ဒီဆရာဆရာမတွေဟာ Alau ya na kan ya bi la sa le ma ya raw ba bu. Sin ana tain bi de na mon pi ne shi aso ya chang le ma tai yin da sa pe tin cha ni de sia sian ma ri ye sa yin ko kaw yu khe be me. Anai ne da ya shi bi chan ne sia sian ma ri sa yin mo win de atwa chaw ai chan shi ni de sia sian ma ri ko a cha ma phe an na phi san yi hlauk sha mu CDM ma pa win pat tet ni de so bi la sa thauk ma pe bu lo pinya ye atai wai ne ni sat tu ri ga pyo ba de. Nikan yo ga sia ga ro a lo a chang pya chet ri ko po win ma ja ba u.
အစစရံကတော့ဒီဘက်လည်းတော့စောင့်ကြပါအမှန်တိုင်းပြောရမယ်ဆိုရင်စီရင်ကောက်တယ်ဆိုတာကျွန်တော်တို့မသိဘူးဘာလို့ဒီလိုဖြစ်တာလဲဘယ်လိုကြောက်လဆာမပေးတာလဲကျွန်တော်တို့ကိုပြောတည်တယ်အခုဟာကနိုင်ငံရေးကြောက်လားရောဂါကြောက်မရတာလားကျွန်တော်တို့လဲဘာမှမသိရအောင်တနင်္ဂနွေလောက်အတိုင်းအတာနဲ့တိုင်းရင်းသားပါတာတင်ဆရာဆရာမနှစ်တောင်းကျော်ရှိပါတယ်တနင်္ဂနွေလောက်အတိုင်းအတာနဲ့လဆာမရရှိသေးတဲ့နေစာလ
င်ရှိပါတယ်။လက်တလုံးမှာတော့ဆရာဆရာမတွေဟာတက်ဆိုင်ရာကျောင်းအုပ်ဆရာဆရာမတွေကိုမေးမြန်းပြီးတက်ဆိုင်ရာကျောင်းအုပ်တွေကမဖြေပေးနိုင်ရကြောင့်ပညာရေးမှုအထိတက်ရောက်မေးမြန်းခဲ့ပါတယ်။ပညာရေးမှုကလည်းတိကျတဲ့အဖြေပေးတာမျိုးမရှိပါဘူး။ဒေါက်တန်ကအဆိုပါကိစ္စနဲ့ပတ်သက်ပြီးတော့တိကျမေးမြန်းဖို့ပညာရေးမှုထံဆက်သွယ်ပေးမယ်ဆက်သွယ်လို့မရခဲ့ပါဘူး။ဆရာဆရာမတွေဟာအခက်အခဲတွေကိုဘယ်သူကတိုင်ရမှန်းမသိနေပါဘူး။အဲ့လိုတန်ကြားဖို့အခက်ခဲနေတာနဲ့ပတ်သက်ပြီးနှိမ့်စားဆရာဆရာမတွေအရေးကိုလိုက်လံဆောင်ရွက်ခဲ့သူကျောင်းဆရာဥဝေဖြိုးအောင်ကတော့
ဘယ်လိုမျိုးတိုင်ရမလဲဆိုတော့သူတို့တိုင်ရတိုင်ဖို့ကသူတို့အတွက်အဲ့ဒီလမ်းလာမရတဲ့ကိစ္စကိုတိုင်ဖို့အတွက်ကလေဟိုသူတို့ဘယ်ဌာနကဥမာတော့သူတို့ဒီတိုင်းစာပေစင်တိုင်းသားရေးဝန်ကြီးဌာနကလာအုပ်စီဟိုဥစည်းနေတာလားပညာရေးကဥစည်းနေတာလားကိုသူတို့တက်တက်ကိုကိုမသိတာချင်းတော့ပညာဟိုတိုင်းလိုက်ရဥစည်းဌာနကိုတိုင်းလဲပဲဘာမှမလုပ်ပြနိုင်ပညာရေးကိုတိုင်းလဲဘာမှမလုပ်ပြနိုင်အဲ့လိုမျိုးအနေအထားမျိုးရှိတယ်သူတို့မှာအရင်တော့ကတော့ပြဿနာသူတို့တွေဒီမြေသားလာပေးတွေနဲ့ခံစားဖို့လည်းပတ်သက်ပြီးတော့ပြဿနာတက်လို့ရှိရင်ကျွန်တော်တို့ကဒီဒုခွင့်ရေးကော်မရှင်ပေါ့နော်ဒုခွင့်ရေးကော်မရှင်နောက်ပြီးတော့ဟိုဒီနောက်တစ်ခါကျတော့ဒီပညာရေးမြင့်တင်မှုကော်မတီတို့အဲဒါလေဒီကွန်ဒီကိုတွားပြီးတိုင်းစာပေတဲ့အဲတိုင်းစာပေတဲ့ဥစ္စာတွေကိုတွားပြီးတိုင်းရလို့ရတယ်။တရားလေအခုအလားသိမ့်ပြီးတဲ့နောက်မှာတော့ဘယ်ဟုတ်တိုင်းကြမှန်းကိုမသိတဲ့အနေအထားမျိုးရှိနေတာပေါ့နော်
။အကြမ်းမဖက်အနာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ပတ်သက်နေတယ်ဆိုပြီးမွန်ပြည်နယ်ဆယ်မြို့နယ်မှာရှိတဲ့အခြေခံကျောင်းကဆရာဆရာမပေါင်း3000ကျော်တာဝန်မှရယူရပ်ဆိုင်ခံထားရပါတယ်။အခုတိုင်းရင်းသားစာပေတင်ကြနေတဲ့ဆရာဆရာမတွေကတော့CDM မှာမပါဝင်ပဲပုံမှန်ရရှိနေတဲ့လက်စာကိုရုပ်တရက်မျက်ရှိတော့တာဖြစ်ပါတယ်။ဒို့တန်နဲ့စကားပြောဖြစ်ခဲ့တဲ့ဆရာမကတော့အဖြေကိုလိုချင်နေပါတယ်
။တိပါဟဘုတ် CDI ဟာအွေမတ်ထော်တာကိုခမကြီးမလှူဘူးနော်။ဘာလို့တိမလည်းမတက
ောလက်စာကမင်းများဆက်စားမဟုတ်ပင်မဲ့ကိုယ့်ရလာကဆိုတော့အချိန်တန်မျှော်နေမိတယ်ပေါ့နော်။မရရင်လည်းဘာလို့မရလဲပွန့်ပွန့်လင်းလင်းသိချင်တယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်နဲ့မယ်လို့ဂျိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နမယ်တွေကိုမပေါ်ပြချပါဘူး။ဂျိုးတန်အစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။မြန်မာနိုင်ငံတိုင်းရင်းဒေသကစိတ်ဝင်စားစရာအဖြစ်ပြက်တွေကိုတင်ဆက်ပေးခဲ့တဲ့ဂျိုးတန်အစီအစဉ်မှာရှင်အခုဆက်ပြီးတော့စနေညဆွေးနွေးခန်းကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်တိုင်းမင်းငံပုတ်ကိုထောင်ဆန်းစုကြည်ပေါ်မှာစစ်ကောင်စီဘက်ကဆွဲဆိုထားတဲ့အမှုအတွက်ရန်ကုန်တိုင်းဝင်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ထွက်ဆိုချက်အပေါ်မှာတုံ့သက်ချက်ပုံမှန်905ခါခွေဆွဲချက်ကိုထောင်ဆန်းစုကြည်ကကိုယ်တိုင်တက်တည်ဖြစ်နေထွက်ဆိုမဲ့အခြေအနေစတာတွေနဲ့ပတ်သက်ပြီးလူခွေရေးရှင်နေဦးမင်းလွင်ဦးကိုမဲ့အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်မင်္ဂလာပါဦးမင်းလွင်ဦးရှင
်မင်္ဂလာပါဗျာ
ဟုတ်ကဲ့ဦးမင်းလူကြီးအခုဒီဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုနဲ့ဟိုပတ်သက်ပြီးတော့ဦးမင်းလူကိုကျမတို့အဓိကမေးချင်တာကအခုနိုင်ငံတော်တိုင်းပြည်ငံပုတ်ကိုဒေါ်ဆန်းစုကြည်ကိုသူတို့အာဂရိလိုက်စားမှုနဲ့ဆွဲချက်မှာအရင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုပေါ့နော်စစ်ကောင်စီဘက်ကတတ်သိအနေနဲ့သူတို့တင်ပြခဲ့တယ်ပေါ့နော်နောက်ပြီးတော့ဦးဖြိုးမင်းသိန်းကိုယ်တိုင်ကလည်းဟိုထွက်ဆိုတယ်အဲ့တော့ဒေါ်ဆန်းစုကြည်ကဒီဥဖြိုးမင်းသိန်းထွက်ဆိုတဲ့အချက်တွေနဲ့ပတ်သက်လို့လည်းခိုင်လုံမှုမရှိဘူးအခြေမြစ်မရှိဘူးဆိုပြီးတော့သူ့ကြိုးဆောင်ရှိနေတဲ့တွေ့ဆုံတဲ့အခါမှာလည်းဒေါ်ဆန်းစုကြည်ကသူ့အမြင်ကိုသူ့သဘောထားကိုတုံ့ပြန်ပြောဆိုထားရလဲရှိတော့ဒါပေမဲ့စစ်ကောင်စီဘက်ကသူတို့ဒီဒေါ်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့ဒီအာဂရိလိုက်စားမှုဆိုတဲ့ဆွဲချက်မှာဥဖြိုးမင်းသိန်းရဲ့ထွက်ဆိုချက်တွေဟာဘယ်လောက်ထိအရေးကြီးလဲရှင်
ဟုတ်ကဲ့ပါဒီမှုနဲ့ပတ်သက်ပြီးတော့ပထမဆုံးပြောရမယ်ဆိုလို့ရှိရင်ပုံမှန်55ကကြီးဟာနိုင်ငံရေးအာဏာရယူထားစဉ်ကာလမှာကျူးလွန်တဲ့ပြည်မှုတွေအတွက်အေးအေးယူနိုင်အောင်ကြီးရယ်ပြသနာလာဖြစ်တယ်အဲ့ဒီလိုမျိုးအေးအေးယူနိုင်ဖို့ရန်ပထမဆုံးနိုင်ငံတော်သမ္မတရဲ့ဒဏ်ရာညွှန်ကြားမှုရှိရင်တရားစွဲနိုင်တယ်တို့မဟုတ်နိုင်ငံရေးအာဏာရယူထားစဉ်ကာလဖြစ်တဲ့အတွက်ပြည်သူလွတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်နဲ့တရားစွဲမယ်ဆိုရင်တရားစွဲလို့ရတယ်။နံပါတ်3ချက်အနေနဲ့ကတော့နိနာသူတယောက်ကနေပြီးတော့ရေကောက်နိနာသူတယောက်ကနေပြီးတော့အဂတိလိုက်ဆောင်တိုက်ပြည်ကော်မရှင်ကိုတန်ကြားလို့ရှိရင်ရေယူနိုင်တယ်ဆိုတဲ့ပြဋ္ဌာန်းချက်ရှိတာကိုကျွန်တော်တွေ့ရတယ်။အခုမှမှနိုင်ငံတော်သမ္မတရဲ့ဓာတ်ရညွှန်ကြားမှုလည်းမရှိဘူး။ပြည်သူလွတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်လည်းမရှိဘဲနဲ့ယခုလိုစွဲဆိုထားတဲ့ကိစ္စကအစကတည်းကပဲမှားယူပြီးတော့စွဲဆိုထားတဲ့စွဲဆိုမှုဖြစ်တယ်လို့ပထမဆုံးအနေနဲ့ကျွန်တော်ပြောချင်ပါတယ်။နောက်တစ်ချက်အနေနဲ့ကတော့ကျွန်တော်တို့ဒီကိုဖြုံမင်းတိုင်းအနေနဲ့တရားရုံးမှာလာရောက်ထွက်ဆိုသွားတဲ့ကိစ္စရတဲ့နဲ့ပတ်သက်ပြီးတော့တုံ့တမယ်ဆိုလို့ရှိရင်ကိုဖြုံမင်းတိုင်းဟာယခုချိန်အထိအာဏာပိုင်တွေရဲ့ဖန်ဆီးချိန်သိမ်းခြင်းကိုကိုဖြုံမင်းတိုင်းရဲ့ဇနီးနှစ်ဦးဖြစ်တဲ့သူနှစ်ဦးစလုံးဖန်ဆီးခံရတာဖြစ်တယ်။ဒါကြောင့်အာဏာပိုင်တွေရဲ့စီမံကောက်ဝဲမှုအောက်မှာအရှိနေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကတိပေးခြင်းချင်းချောက်ခြင်းပေးဆောင်ပြောင်းခြင်းစတဲ့ကိစ္စတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကောက်ယူသုံးသပ်လို့ရပါတယ်။အဲ့တော့ဒီလိုမျိုးအခြေအနေမှာတရားရုံးမှာလာပြီးတော့တရားလိုပြတက်တဲ့အနေနဲ့လာရောက်ထွက်ဆိုတဲ့ကိစ္စမှာလည်းမိမိရဲ့လွတ်လပ်တဲ့သဘောဆန္ဒအတိုင်းမဟုတ်ပဲနဲ့အစောပြောသလိုပေါ့လေကတိပေးခြင်းပေးဆောင်ပြောင်းခြင်းချဲ့ချောက်ခြင်းစားတဲ့အခက်အခဲတွေကြားထဲကနေပြီးတော့လာရောက်ရင်ဆိုင်ဖြစ်ရှင်းနေရတာဖြစ်တဲ့အတွက်လွတ်လပ်တဲ့တက်တည်ထွက်ဆိုချက်မဟုတ်ဘူးလို့ကျွန်တော်တို့သုံးသပ်လို့ရတယ်။နောက်ပြီးတော့တခါဒီကိုဖြိုးမင်းသိန်းတယောက်တည်းရဲ့တက်တည်ထွက်ချက်ပေါ်မှာမူတည်ပြီးတော့လေဒီမှုကိုအပြစ်ပေးအရေးယူနိုင်လို့မရနိုင်ပါဘူး။ကိုဖြိုးမင်းသိန်းကိုထောက်ခံတဲ့ထောက်ခံတက်တည်လိုပါသေးတယ်။တော့အဲ့တော့ထောက်ခံတက်တဲ့အနေနဲ့ပြင်ပြထားတာတွေရှိမရှိဆိုတာတော့ကျွန်တော်တို့မသိရသေးပါဘူး။ကိုဖြုံမင်းသိန်းကိုတိုင်ကကျန်းမာရေးမကောင်းတဲ့သူဖြစ်တယ်။ကိုဗစ်ရောဂါအနေပြီးတော့ပြန်လည်ပြီးတော့ကောင်းလာကသာအခြေအနေမျိုးဖြစ်တဲ့အတွက်သူ့ရဲ့တက်တဲ့ထွက်ချက်တွေပေါ်မှာကျွန်တော်တို့အကုန်လုံးမှန်နေလို့ယူဆလို့မရတဲ့အခြေအနေဖြစ်တယ်ဆိုတာကိုတက်တဲ့ကောင်ဦးတွေမှာပါတဲ့ပြဋ္ဌာန်းချက်တွေလေတိုက်ဆိုင်မင်းများလိုက်လို့ရှိရင်ပေါ်ပေါက်လာမယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
။ဦးမင်းတွေဦးထောက်ပြသွားတဲ့ဒီဦးဖြိုးမင်းသိန်းရဲ့ထွက်ဆိုချက်တွေဟာဟိုလွတ်လပ်တဲ့ထွက်ဆိုချက်မျိုးမဟုတ်ဘူးဆိုတာရောဘာကြောင့်သုံးသပ်လို့ရလဲရှင်
။ဘာကြောင့်သုံးသပ်လို့ရလဲဆိုလို့ရှိရင်ဖြိုးမင်းသိန်းကအခုချိန်ကြီးအာဏာပိုင်တွေရဲ့ထိန်းချုပ်ထားတဲ့နေရာမှာပဲနေနေရဆဲဖြစ်တယ်။တရားရုံးမှာတက်တည်ထွက်ပြီးတော့အိမ်ကိုလွတ်လွတ်လပ်လပ်ပြန်သွားရမယ့်အခြေအနေမျိုးမရှိသေးဘူး။အဲ့တော့တရားရုံးမှာငကိုကပြောထားတဲ့ကတိပေးထားတဲ့အတိုင်းသွေးဆောင်ဖျားအောင်ထားတဲ့အတိုင်းချင်းချောက်ထားတဲ့အတိုင်းမထွက်ဆိုဘူးဆိုလို့ရှိရင်အသက်အန္တရာယ်ကိုတော့၎င်းကျန်းမာရေးထိခိုက်မှုကိုတော့၎င်းရင်ဆိုင်ကြုံတွေ့ရနေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ဒါလွတ်လပ်တဲ့တက်တေကံတက်တေထွက်ချက်မဟုတ်ဘူးလို့ကျွန်တော်တို့ကတက်တေကံဥပဒေအရပြောရခြင်းဖြစ်ပါလေခင်ဗျာ
ဒေါ်ဆန်းစုကြည်ကိုအခုလိုဒီအာဂတိလိုက်စားမှုဆိုတဲ့ဆွဲချက်အပါဝင်ပေါ့နော်တခြားဒီဆွဲချက်တွေနဲ့အခုတရားရုံးတင်စစ်ဆေးတာဖန်စီထိန်းသိမ်းထားတဲ့အဲဒီစစ်ကောင်စီရဲ့လုပ်ရက်ပေါ့လေအဲ့ဒီအပိုင်းမှာဆိုလို့ရှိရင်တကယ်တမ်းကျတော့ပြစ်မှုကျူးလွန်တာထက်ကိုဒေါ်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်တွေလုံးဝဝင်လို့မရအောင်ပေါ့နော်စစ်ကောင်စီဘက်ကအထူးသဖြင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကဟိုရည်ရွယ်တယ်ဆိုပြီးတော့မြမကြီးတုံးသက်သူတွေကလေးလာသူတွေကသူတို့တုံးသက်ကြတယ်ပေါ့နော်ဆိုတော့အဲ့တော့ဦးမင်းလွင်ဦးကအခုဒေါ်ဆန်းစုကြည်ရဲ့ဆွဲချက်တွေပေါ့နော်အထူးသဖြင့်တကယ်ကြီးလေးတဲ့ဆွဲချက်တွေနဲ့ပတ်သက်လို့ဦးမင်းလွင်ဦးဘယ်လိုတုံးသက်မိလဲရှင
်မှန်ပါတယ်ဒေါ်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်ထဲမှာပြောင်းဝင်လို့မရတော့အောင်ရာဇဝတ်ပြစ်မှုတွေရောနောက်ပြီးနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုအဲ့ဥပဒေနောက်အာဂတိလိုက်စားမှုတက်ပြည့်ရေးအဲ့ဥပဒေနှစ်ရှည်ထောင်တန်းနေပေးနိုင်တဲ့ပြစ်မှုတွေနဲ့တရားဆွဲဆိုထားတာဖြစ်တယ်အမြင့်ဆုံးပြစ်ဒဏ်တွေတိုင်းသာကြားခံရမယ်ဆိုလို့ရှိရင်နှစ်တရာနီးပါးကြားခံရမယ်အခြေအနေမျိုးဖြစ်တဲ့အတိုင်းသာဖြစ်တယ်အဲ့တော့ကဒေါ်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်ထဲကနေလုံးဝပြောင်းဝင်လို့မရအောင်ပြည်သူလူထုတွေအနေနဲ့အကြီးညိုပြတ်သွားအောင်
นับวิโรธกันในงานการนี้วิโรธเทียนเอาเทมาพิจารณาเอาสิ่งสิ่งประการนี้วิโรธสิมันสวัสดีเรื่องเวชนาโรพิจารณาเลยครับอะคุสูรุษีตู้สวัสดีทุกท่านปุ่มมาง่ายง่ายข้ากุยเนี่ยปัตตาลุษีโอตัดที่ทรัมเมดีลูซีนิว ตัวยงโอมตินโนเป็นยงโอมตินโนเป็นเนี่ยปะเนาะรองสันสุจิอาตุกุไรทัศน์สุเมนเอาลาดูเวทมาเราอุ้มยี่อะไรตุกุไรทัศน์สุเมนี่พี่รอมยูรอวันเราจะมีโอกาสเลยตุกุไรตัดที่ทัศน์สุเมสุรอเอร่ากาวโอ้ปลุกปงแซมยูเลชินดีปงมังไงยังอาโอ้ข้ากุยเนี่ยปัตตาเดกิสามาปะเนาะ
ปงมังไงยังอาข้ากุยเนี่ยในงานโอมติมีนี่พี่อ๋อ สิมันสองเมตรนักเวกันนี่วิโยสิ่งยงจ่าเรศุเรศุเรเจเน่ปุ่มังงาง่ายงาข้าวเวเน่ยี่ยี่ปลาละพี่เด้อแล้วง่ายงาข้าวเวเน่สวยเจเน่นาบีวิสุรุษีเนาะเดียกันพี่ตั้มมาทาราพี่เด้อเดียกันกูเรนโนละกองเดียกันเป็นการนิทากันทัวร์จุ่มเม่เตติโดละกองเดียกันไหนเนี่ยคุยยิ่งชิวเลยแล้วดอยคุ้มมาแล้วดอยสันสุจีเอ๋ตั้มมาทายวิมีเอ๋ มีเราเหมือนเราทำมีเราเองก็กูได้แต่เด็กพี่สิขามีเราทั้งสมัยแล้วถ้าแต่เด็กเด็กจะไหนเด็กจะบอกอย่างสนามไม่ใช่บุรุษจันทร์เราสี่อะไรเราสนามไม่ใช่บุรุษอะไรจังสันสุจีไปก้าดอลกองตั้งแต่อุ้มยิ้มไปก้าดอลกองเราทำมีเราไปก้าดอลกองเท่ากันปีเดียวแต่เด็กทั้งสมัยดูเรียนลงจงยี่
ยาเช่นนี้ยาอย่างกูต้องได้ปีรอกูได้ที่สิขามันสูเรส่งเจ้าชาลัยปงยาเลยหรือว่าจันทร์เราจะมีคำมาลงยาอะไรกันไหมถ้าวันที่แม่สูรุษีแต่พ่อมาเลยสิเก้าสิก้าดีดีดองสันสุจีกูตัวโอซาบิโอยงโตอหมูซาบิสิเซเมสูเรกาลาเรียตัวเป็นเนี่ยด้วยบ่เนาะโอเชนกาลาบลาวไดด้าด้วยอปีดีอหมูเรือสิเซเมสูบิโอตัวตั้งแต่จีนยาจะตีเดมาเลยพบยาทารุอะคุ้มส่วนนี้เลยที่เราเนี่ยได้บ่เนาะเนี่ยดีรอเอ็ดดีดันที่อายุมา รองสันสุจีเนี่ยเป็นแต่เด็กมือเร็วนี่ได้ยงเจนสิสิเดียข้ามารองสันสุจีกูรันติมจ่าทาราก้าที่รู้นี่ได้ยงเจนสิสิเดียด้วยบ่เนาะตัวนี้เนี่ยเลยจะมาเยี่ยวบ่ายาวบ่เนาะดีนี่ได้เลือดตาเทกูบ่เนาะเชิงชาบีรอยาชาบีรอพิโลปีบาสุบีอะไรเช่นนี้เนี่ยจะเสียที่อายุหกเดือนจ่าทาเลยสิเดียข้าจารอคู่ดี
เดียวยงดองสันสุจีมูกูอะไรบ่เดียวเนี่ยเนี่ยสันสันพี่เอาเดี๋ยวนี้สิ่งเยสัยยงทบีสิสิเนี่ยเดชเชนีวะอุ้มินุบลูต้องได้เลยเช่นที่ผมใช้เอาไปปุ๊บมางานงานข้าวีนับวิโรธกับตัวว่าเบียนเนี่ยสิมาข้างวัยเอวดีสาเหตุที่มูรีก้าอามาอาเทียนอายุมาสุดสวยไหมที่อาศัยสิสิเมื่อสุรุษีเนี่ยเยาว์เดียสิเสบ่เนาะ จันทร์เราโยงสิมาข้างเว้มสี่เซียนยาโกเมนิชเมนต์โปรแกรมลูกคอร์เดสี่เซียนยาเยาว์เดียสิเซียตัวมาสี่เซียนปีที่เอาสิมาสอนเมลูปนองจงสมบัติอะไรลูกจันทร์เราตีเอาไว้แล้วดีมูรีก็ตามันโยชินเนมูรีพี่เด็กตัวเยาว์เดียสิเซียมาแต่งเงี้ยมาปีเซนัยเอาเยาว์คุโรมิโอมูรีเลนเนก็เอาดองซันซูริจีเน เราตำราอุ้ยเนี่ยเราไม่รู้ว่าหนูว่าเนี่ยพี่จ๊อแต่เดี๋ยวเต็มใจนั่นยิ่งแต่เดี๋ยวเต็มใจยิ่งไม่ใช่เราเนี่ยอันนี้พี่จ๊อสิมาสอนให้เด็กรู้ไว้จนเราไม่มาเลยแล้วก็ตอนสั้นสุดที่จะมาเยี่ยมเนี่ยโมโตกาสีลายอะไรแต่ไหนเราจะเลยกาวมือเลยแต่ยังอาจจะจีนนี่เด็กพี่เด็กสาเหตุจะมาอยู่ที่นี่จะพี่จะเลยที่นับตะการยุ่งยิ่ง เชื่อมโยงกับสิมาเป็นวัตถุยานุสาวทะเลลุเลจันทร์เราที่อยากไปเลยแต่มาที่ส่วนนี้เนาะที่อายุงาที่รู้กิจกรรมอยู่ดีมาจะมันยึดบ้าบ่เนาะไอ้เรื่องนี้นับตั้งแต่สิ่งที่มูรีพี่จังเลยพี่รอสิ่งสิ่งนั้นในสุราเลยจันทร์เราที่อยากไปเลยไอ้เราจะเราตอนสั้นสุดที่จะมาอยู่ที่นี่ว่ามุติวิโรมาตั้งส่วนเลยกิจกรรมที่เด็ดเลยที่อายุงา
แล้วเราเรียนรู้เราจะรู้ที่มีสบายใช่ไหมโอเคโอ้น้องส้มไม่กลัวหรอกอะคือดีดองซันสุจิกาตัวยิ่งตัวอุสานเนี่ยสุยาเลทัดตรงนั้นเลยแล้วดูดีที่อาเซียนมูรีบอนอ่ะชิเกอร์เลยอุปมาส่วนดีไรเดอร์ที่เรา
ဒီပတိုရီယာနေပြီးတော့ဒီပတိုရီယာအမှုဆိုလို့ရှိရင်လည်းပေါ့နော်ဒါဒီလိုတရားစီရင်ရေးမှာမမြတာဘူးမြတာမှုမရှိဘူးဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ခဲ့ခံခဲ့ရပါတယ်ပေါ့နော်ဒေါန်ဆန်းစုတို့ဆိုရလက်ထက်တော့အခုသူကိုယ်တိုင်ဒီလိုတရားရုံးမှာဒီရင်ဆိုင်ရတဲ့အခါကြတော့ဥပဒေရေးရကိုဟိုတုံ့တက်နေတဲ့သူတွေအနေနဲ့ကြတော့သူကိုယ်တိုင်ဒီလိုအခြေအနေကိုပြန်ပြီးရောရင်ဆိုင်
င်ကာလပေါ့နော်ကာလတုန်းကကျွန်တော်တို့ဒီနိုင်ငံတော်ရဲ့အာဏာကိုပိုင်းခြားထားတဲ့၃ရက်ပေါ့နော်စီမံခန့်ခွဲမှုအာဏာဥပဒေပြည်ရေးအာဏာတရားစီရင်အာဏာစားရဲအာဏာကြီး၃ရက်ကိုကင်းကင်းရှင်းရှင်းဖြစ်အောင်စီမံဆောင်ရွက်ထားတာကျွန်တော်တွေ့ရတယ်တရားစီရင်ပိုင်းအနေနဲ့လည်းတရားစီရင်ကိုလွတ်လပ်တဲ့တရားစီရင်စနစ်ဖြစ်စီမံဆောင်ရွက်ဖို့အတွက်အုပ်ချုပ်ရေးဌာနကလည်းအုပ်ချုပ်ရေးပိုင်းကနေပြီးတော့ခွင့်ပြုထားတာတွေ့ရတယ်ဝင်ရောက်ဆက်ဖို့ခြင်းမရှိဘူးဥပဒေပြည်ရေးဌာနကနေပြီးတော့လည်းတရားစီရင်ကိုဝင်ရောက်ဆက်ဖက်တာမျိုးမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်ဒါကြောင့်လည်းအစိုးရပြောတဲ့ကိုဝါလုံးတို့ကိစ္စတွေနောက်ပြီးတော့ဗစ်တိုးရီးယားတို့အမှုတွေမှာတရားရုံးရဲ့စီမံခန့်ခွဲမှုတရားရုံးရဲ့ဥပဒေပေါ်အဓိပ္ပာယ်ဖွင့်ဆိုမှုတွေလွယ်မားနေတယ်ဆိုတာတွေကိုသိတော်လည်းပဲနိုင်ငံတော်အုပ်ချုပ်ရေးပိုင်းအနေနဲ့ဝင်ရောက်ဆက်ဖက်ခြင်းမပြုခဲ့ဘူးလို့ကျွန်တော်တို့ကတော့ဒီတိုင်းပဲသဘောရပါတယ်။နောက်ပြီးတော့တခါဒေါ်အောင်ဆန်းစုကြည်ကအစိုးရအဖြစ်အာဏာရယူစဉ်ကာလမှာပြောခဲ့တာတွေရှိပါတယ်။ပြီးခဲ့တာတွေပြီးပြီးရှေ့ဆက်ပြီးတော့မဖြစ်အောင်ပဲကောင်းအောင်ကြိုးစားဖို့လိုတယ်သူလက်ထက်မှာနောက်ကြောင်းပြန်ပြီးတော့တရားစွဲဆိုတဲ့ကိစ္စတွေမလုပ်ဘူးဆိုတဲ့ပြောစကားလည်းကျွန်တော်တို့အမှားရပါပဲအဲ့ဒါတွေကြောင့်ပဲတောင်ဆန်းစုကြည်လက်ထက်မှာရခိုင်နှုန်းကကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုနောက်ကြောင်းပြန်ပြီးတော့အရေးမယူဘဲနဲ့လွတ်ထားခဲ့တဲ့အခြေအနေမျိုးတွေလည်းရှိတယ်လို့ကျွန်တော်တို့တွေ့ရပါတယ်အခုရင်ဆိုင်ကြုံတွေ့ရတဲ့အခါမှာတော့တောင်ဆန်းစုကြည်ကိုယ်တိုင်ကမြန်မာနိုင်ငံရဲ့တရားစီရင်စနစ်ဘလောက်ယူရင်းပြက်စီးနေပါပြီဆိုတာကိုတက်တည်ပြနိုင်ဖို့အတွက်ရင်ဆိုင်ဖြည့်ရှင်းနိုင်လို့ပဲကျွန်တော်အနေနဲ့မှတ်ချက်ပြုချင်ပါတယ်ခင်ဗျာ
မရင်ဂျင်နိုင်းစီစဉ်တင်ဆက်ခဲ့တဲ့စနေညချွေးနေကန်အစီအစဉ်ပါရှင်ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်မက်ခွင်ဖြူထွေးပြောပြပေးပါရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လက်နက်ကင်ပိပခါတွေပေါ်ပေါက်နေတဲ့စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်ကပြီးခဲ့တဲ့သတင်းပတ်အနေနဲ့အတွင်းလက်နက်ကြီးတွေနဲ့ဆင့်ရာတိုးချဲ့ချလာနေတဲ့ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်နဲ့အကြောင်းနဲ့မြန်မာလူမှုတွေစိုးရတဲ့လူခွေချိုးဖောက်မှုတွေထက်ပြီးတော့မကြုံရအောင်နိုင်ငံတကာအတိုင်းအဝန်းကတစုတစီတဲ့ဖိအားပေးတုံ့ပြန်ကြဖို့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထပ်မံတိုက်တွန်းပါတယ်မြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးလှုပ်ဆောင်မှုတွေမှာကြေးရွာတွေတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေရှိတယ်လို့လူတွေအစုလိုက်အပြုံလိုက်ဖမ်းပြီးနှိပ်စက်ညှဉ်းပန်းတာတပ်ဖြတ်တာတွေရှိခဲ့တဲ့မှတ်တမ်းတွေကိုကုလသမဂ္ဂကရရှိထားတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNOCHA ရဲ့ပြောခွင့်ရရာဗီနာရှမ်ဒါဆာနီကမနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။ COVID-19 ကပ်ရောဂါကြောင့်တစ်ကမ္ဘာလုံးမှာစိတ်သက်သာတာနဲ့အဆိုးရိမ်လွန်နာတွေတိတိတတ်တာမြင့်တက်လာနေပါတယ်။ Lancet စီးပညာရှင်တွေမှာပါတဲ့လေ့လာမှုစစ်တမ်းတစ်ခုအရအခုလိုစိတ်ပြေသနာဖြစ်တာကအရင်ခန့်မှန်းခဲ့တာထက်တန်းကနန်းတွေနဲ့ချီပြီးမနစ်ကမြင့်တက်သွားခဲ့တာဖြစ်ပြီးတော့ဒီအထဲမှာအမျိုးသမီးနဲ့ကလေးငယ်တွေကအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွေကနေပြန်ရုပ်သိမ်းပြီးတဲ့နောက်ပိုင်းအာဖဂန်ကိုလက်ရှိအုပ်ချုပ်နေတဲ့တာလီဘန်အဖွဲ့ကိုယ်စားလှယ်တွေနဲ့အမေရိကန်အကြီးတန်းဆိုရရရှိတွေဒီကနေ့ပထမဆုံးအကြိမ်အဖြစ်တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။တာလီဘန်အကြီးတန်းကိုယ်စားလှယ်တွေနဲ့ကာတာနိုင်ငံဒိုဟာမြို့မှာစနေနေ့တနင်္ဂနွေနေ့ရက်တွေ့ဆုံကြမယ်လို့အမေရိကန်နိုင်ငံသားရေးဌာနအရာရှိတွေကပြောဆိုထားတာပါ။အမေရိကန်ဘက်ကကိုယ်စားလှယ်အဖွဲ့မှာတော့နိုင်ငံသားရေးဌာနနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာ American Agency USAID နဲ့ American ထောက်လှမ်းရေးအသိုင်းအဝိုင်းကအရာရှိတွေပါဝင်တယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်ရှင်
။အောက်တိုဘာလ9ရက်စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုက9ရက်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်း Engineer တွေကတော့ John Walker နဲ့ El Santos တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ VOA ကိုနားတော်တော်ဆင်ကြားတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come to